အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကိုစက်တင်ဘာလနောက်ဆုံးပတ်တစ်ပတ်ထဲမှာတင်စစ်ဘေးဒုက္ခသည်ပေါင်းနောက်ထပ် 1,800 ကျော်ရောက်ရှိနေပြီးတော့လက်ရှိမှာတော့ဒုက္ခသည်ဥယေက 9,000 နီးပါးအထိရှိလာပြီဖြစ်တဲ့ကြောင်း UNHCR လို့ခေါ်တဲ့ကုလသမဂ္ဂဒုက္ခသည်များရေးရာမဟာမင်းကြီးရုံးရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါဗျာ။မြန်မာနိုင်ငံတွင်းကမတည်ငြိမ်မှုတွေစီးရဲပဋိပက္ခတွေကြောင့်အလုံးရင်းနဲ့ဝင်လာတာမျိုးမဟုတ်ပေမဲ့လည်းတတုပ်ပြီးတတုပ်ရောက်လာကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။အိန္ဒိယနိုင်ငံကိုရောက်ရှိလာတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတော့ကိုအောင်အောင်ကပြောပြပေးထားပါဗျာ
။ကုလသမဂ္ဂဒုက္ခသည်များရေးရာမဟာမင်းကြီးရုံး UNHCR ရဲ့အောက်တိုဘာ3ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာအရမြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံကိုတင်းရှောင်လာသူဒုက္ခသည်48,000ကျော်နေပြီလို့ဖော်ပြပါတယ်။စစ်ပြေးဒုက္ခသည်တွေတစ်ပတ်အတွင်း1,800ကျော်ရောက်လာတဲ့ဆိုတဲ့သတင်းနဲ့အိန္ဒိယနိုင်ငံရောက်ခုံနှုံးတုံသတင်းဌာနအက်ဒီတာကိုရောဘက်ကအခုလိုပြောပါတယ်။
မီဇိုရမ်မှာအလုံးအလုံးအရင်နဲ့တော့လို့ရောက်လာတာတော့မကြားမိဘူးပေါ့နော်။ဒါပေမဲ့ဒီမီဇိုရမ်မှာကတော့နေ့စဉ်နေ့တိုင်းပါပဲ။ဒီနေဆက်ကနေတဆင့်ကတော့မြန်မာဘက်ကဟိုလူတွေကတော့ဒီဝင်လာကြတာပါပဲ။မီဇိုရမ်ပြည်နယ်တောင်ပိုင်းပေါ့နော်။ဆိုင်းဟနယ်စပ်ဖြစ်ရပြီးတော့လုံတိုင်ပေါ့လုံတိုင်နယ်စပ်ဖြစ်ကနေဝင်လာတဲ့ဝင်လာကြတဲ့အရာရှိတယ်။ပြီးတော့ဒီဘက်တံဖိုင်းနယ်စပ်ဖြစ်ကနေလာကြတဲ့အရာရှိတယ်။မီးစင်နေတိုင်းကတော့ဝင်ထွက်သွားလာမှုတွေကတော့ရှိနေတယ်ပေါ့နော်အစကြတော့လေစစ်ပီးရှောင်းလေးနဲ့တီးလာတဲ့ဟာမျိုးကြီးရှိတယ်ပေါ့နော
်နေဆက်ဒေတာတွေကနေမြန်မာနိုင်ငံသားတွေစီးပွားရေးလူမှုရေးအရာအပြန်အလှန်ဝင်ထွက်သွားလာတာတွေရှိနေကြောင်းလည်းပြောပါတယ်မီဇိုရမ်ပြည်နယ်ဆိုင်ဟာခရိုင်ကျပီးကျေးရွာဆစ်ဆောင်စခန်းတာဝန်ခံဥဖေလီကာကတော့ဒေတာရင်းအခြေအနေကိုအခုလိုပြောပါတယ
်ဆိုင်ဟာခရိုင်ဘက်မှာတော့တခြားစွာမှာတော့အော်လည်းနေကပဒီပခဖြစ်နေလို့အဲ့ဒီဇွာသွားတော့အဲ့မှာဝင်လာတဲ့လူတို့ကြားတယ်။တမချေရတော့400 500ပေါင်းဝန်းကျင်လို့သူတို့ပြောကြတာပဲခင်ဗျ
။ချပီးကျေးရွာဆစ်ဆောင်ဒုက္ခသည်စခန်းမှာလောလောဆယ်လူ900နီးပါးနေထိုင်ပါတယ်။ချင်းလူခွင့်အဖွဲ့ CHRO ကဆလိုင်းတရေကတော့စက်တင်ဘာလအတွင်းမှာပလဲဝဒေသဘက်ကဆစ်ဆောင်တွေရောက်ရှိလာတာရှိကြောင်းအခုလိုပြောပါတယ
်။အပလဲဝမြုံနဲ့အဲ့ဒီအေအေနဲ့စစ်တပ်ဖြစ်တဲ့အဲ့ဒီမရိဝရွာသားတရားလုံးရောက်လာ900ကျော်လာတယ်အဲ့ပါရောက်တာပြောချီပိတာဆို9000နီးပါးရှိနေပြီအချက်လက်မှာကျွန်တော်တို့ရထားတာရှိတယ်ဗောနော်ကျွန်တော်တို့မြို့ရမ်းထိမှာတော့4000ကျော်9000နီးပါးဗောနော်ပြီးတော့ဟိုဒလီမှာရောက်တဲ့လူတွေနဲ့ဆိုရင်ကျွန်တော်တို့9000ကျော်ပြီဟုတ်အဲ့လိုကျွန်တော်တို့မှစီရင်ရှိထားတာဗောနော
်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုဆစ်ဆောင်စခန်းတွေဟာပြီးခဲ့တဲ့နှစ်ကတော့ရိတ်ခအခက်ခဲမရှိပေမဲ့အခုနှစ်အတွင်းမှာတော့ရိတ်ခဆေးဝါးစတဲ့အခက်ခဲတွေရင်ဆိုင်နေရတယ်လို့ဆောင်းတဲ့အနှွေးတွေတွေလိုအပ်နေကြောင်းဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောပါတယ်ဒုက္ခသည်အများစုဟာမြန်မာနိုင်ငံနဲ့နေဆက်ချင်းထိနေတဲ့မီဇိုရမ်ပြည်နယ်ထဲမှာနေထိုင်ကြတာပါမြန်မာနိုင်ငံအတွင်းမတည်ငြိမ်တဲ့အခြေအနေတွေနဲ့ပြည်ပခတွေကြောင့်ဒုက္ခသည်တွေနောက်ထပ်အိန္ဒိယနိုင်ငံထဲကိုဒီထက်ထက်ရောက်လာနိုင်တယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကမန့်ထားပါရခင်ဗျာ